Ebola ရောဂါတန်းကိုအပြင်းထန်ဆုံးခံခဲ့ရတဲ့ Liberia နိုင်ငံကလာမယ့်ဒီဇင်ဘာလ25ရက် Christmas နေ့ရောက်တဲ့အထိနောက်ထပ်ရောဂါပိုးအကူးဆက်ခံရသူမရှိအောင်နိုင်ငံရဲ့ရည်မှန်းချက်ဖြစ်တဲ့ချမှတ်ပြီးဆောင်ရွက်ဖို့ကြေညာလိုက်ပါတယ်။ Liberia သမ္မတ Alan Johnson Sirleaf ကတနင်္ဂနွေနေ့နိုင်ငံတော်မင်းကွန်းပြောကြားရာမှာ Ebola ရောဂါဒဏ်ကိုအပြင်းထန်ခံခဲ့ရတဲ့ Liberia နိုင်ငံအတွက်ပြန်လည်ထူထောင်ရေးလှုပ်ဆောင်တဲ့လမ်းကြောင်းဟာခက်ခဲမှဖြစ်ကြောင်းပြောပါတယ်။နောက်မှာအခုလိုကူးဆက်ရောဂါမျိုးဖြစ်ပွားခဲ့ရင်ရင်ဆိုင်နှိမ့်အောင်နိုင်ငံကျန်းမာရေးပြုစုစောင့်ရှောက်မှုစနစ်ကိုပုံမှန်ကောင်းမွန်အောင်ပြင်ဆင်ဖို့နဲ့နိုင်ငံရဲ့စီးပွားရေးနဲ့အုပ်ချုပ်မှုအပိုင်းကိုဂုတဲ့ပိုးပြီးကောင်းအောင်လုပ်ဖို့ပါလိုအပ်တယ်လို့ပြောပါတယ်။သမရဆယ်လီဖာအစိုးရဝန်ကြီးများအဖွဲ့တွေကနေရာအတော်များများအတွက်အပြောင်းလဲတွေလုပ်ခဲ့ပါတယ်။နိုင်ငံရဲ့စိန်ခေါ်မှုတွေကိုနားလည်မယ်အရာရှိတွေကိုခန့်အပ်မယ်လို့လည်းပြောကြားခဲ့တာပါ။အနောက်အာဖရိကဒေသမှာ Ebola ဖြစ်ပွားရောဂါဖြစ်ပွားသူ9000ကျော်ကလေးက2800ကျော်ဟာ Liberia နိုင်ငံကဖြစ်ပါတယ်။